အကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်တဲ့ကာလမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအခြေအနေကိုအရေးကြီးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပါတယ်။ဒါကတော့အကြမ်းဖက်တာတွေထပ်မံဖြစ်ပွားလာမလားဆိုတဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေကိုရော့ပါးစေဖို့အတွက်ဆောင်ရွက်နေတာဖြစ်ကြောင်းမောင်နှောခရိုင်အုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူကပြောပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့ပြီးခဲ့တဲ့နှစ်တိုက်ခိုက်မှုတွေမှာဆုံးမသွားသူတွေအတွက်မြို့နယ်18မြို့နယ်မှာအောက်မေ့ဘွယ်အခမ်းအနားတွေကျင်းပဖို့စီစဉ်နေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်း30လောက်ကို AISA ကျန်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာဒီလ25ရက်နေ့မှာတနစ်ပြည့်မှာဖြစ်ပြီးဒီရက်ပိုင်းအတွင်းမောင်းတော်ခရိုင်မှာလုံခြုံရေးကိုအရင်ကတည်းတိုးမြင့်ပြီးခြားထားပါတယ်လက်ရှိလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေနဲ့ပတ်သက်ပြီးမောင်းတော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှဦးရဲထူးကအခုလိုပြောပါတယ
်လူတွေစိတ်မှာတော့စိုးရိမ်တွေနဲ့ရှိတာတော့ရှိကြပါပေါ့လေဒီ25ရက်နေ့နဲ့ပတ်သက်ပြီးတော့တနည်းပြဆိုတော့တခုများဖြစ်ကြမလားဆိုတဲ့လူတွေစိတ်ထဲမှာအဲ့လိုမျိုးဖြစ်ကြပါဘူး။ဘယ်လိုထူးခြားသတင်းတော့သိချာတော့ကျွန်တော်တို့တွေရတာမရှိဘူးဗျာ။လုံးဝတော့ကျွန်တော်ပုံမှန်အခြေအနေကိုပြီးတော့တွေးမိပြီးတော့ကျွန်တော်တို့အရေးကြီးကာလာပေါ်နေပြီပေါ့လေ။ဆောင်ရတာပေါ့နော်။ပုံမှန်ဆိုလို့ရှိရင်ကျွန်တော်တို့လေ့ကင်းနေတာတော့ဘာလို့ဒီညဘက်မှလုပ်လို့ဗျာ။နော်။အဲ့ဒီလူတွေစိတ်ထဲမှာလည်းနည်းနည်းရှိုးရိမ်သေးပါညာရှိနေတော့အခုကျွန်တော်တို့ကဟောပေါ့ဒီလေ့ကင်းဆောင်ရတဲ့ဟာတို့ဘာလို့အဲ့ဒါတွေကလည်းကျွန်တော်တွေးမိဆောင်ရတာပေါ့နော်။နေကင်းပိုင်းတွေမှာလည်းကျွန်တော်တို့တန်းဆောင်ရတာပေါ့နော်။ကျတော့သူဈေးနည်းနည်းပါဖြစ်တာပေါ့နော်ပြောတာပေါ့နော်အဲ့လိုမျိုးပြောင်းနေတယ်ကျွန်တော်တို့ကတော့ဒါဘယ်ပြည့်လေးကိုလေဒီပါမယ်စိတ်သက်ပို့ပြီးတော့ကျွန်တော်တို့ကလုတ်ခိုင်းတာလေလုတ်တဲ့ဟာရှိတယ်
ပြီးခဲ့တဲ့ဂျပိုင်းတွေကတနစ်ပြည့်ကာလမှာ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့တော့အကြမ်းဖက်တိုက်ခိုက်တာတွေထပ်မံမဖြစ်ပေါ်စေဖို့အတွက်နေဆက် CEO တျှောက်မှာလုံခြုံရေးစခန်း160လောက်ဖြန့်ကျက်ချထားကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။မောင်းတော်ဒေသခံတယောက်ကတော့လက်ရှိမောင်းတော်မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ
်။ခြေနေရဒီလိုပါပါဘုံတို့ရဲ့အေးဆေးပါဘူးလူကျိုးသားမှာဖြစ်ရှိတယ်ကို
ရခိုင်မျိုးသားပါတီကတော့အကြမ်းဖက်တိုက်ခိုက်တဲ့တနစ်ပြည့်နေ့မှာစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်မှာအထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားကြောင်းပါတီရဲ့အထွေထွေတွင်ရင်မှုဦးထွန်းအောင်ကျော်ကပြောပါတယ်
။အာကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့မနေ့ဖန်မြို့နယ်ရုပ်မြင့်ဖွင့်ထားတဲ့မြို့နယ်18မြို့နယ်ကလုံးမှာကျွန်တော်တို့ကတော့တပြိုင်တည်းဘုကုသကောင်းမှုလုပ်ပြီးတော့အများသောဝင်ဖို့အတွက်ကျွန်တော်တို့ပြင်ကြထားပါတယ်ခမ။ပြီးတော့ဒီလိုအမျိုးသားရေးတတိနဲ့အမျိုးသားရေးလုံခြုံရေးအတွက်ပို့ပြီးတော့ glue site ပြင်နေဆိုတော့ဟောပြောချက်ကလေးလုံဖို့အတွက်ကျွန်တော်တို့စီစဉ်ကြားတာဖြစ်ပါတယ်ခင်ဗျ
2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေအတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တရင်ဌာနချုပ်စတဲ့နေရာစုစုပေါင်း30လောက်ကို ARSA အကြမ်းဖက်သမားတွေကတပြိုင်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်13ဦးအပါအဝင်လူ80ကျော်သေဆုံးပြီး50ကျော်ပျောက်ဆုံးခဲ့ပါတယ်ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်